ကိုဗစ်ကာယောဂါကြောင့်2020ခုနှစ်ခရဲကပိတ်ထားတဲ့အဝေးစဉ်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုဘာသာရပ်တွေနဲ့ဝိဇ္ဇာအထူးပြုဘာသာရပ်တွေကိုပြန်ဖွင့်နေပါပြီ။နှစ်နှစ်လောက်ပညာသင်ကြားမှုကြံ့ကြာရပ်ဆိုင်နေခဲ့တာကြောင့်ဘွဲ့ရဖို့မျှော်လင့်နေသူတွေကတော့တက္ကသိုလ်ပြန်တက်ဖို့ပြင်ဆင်နေကြပါတယ်။ကိုဗစ်ကာယောဂါကြောင့်အလုပ်ကင်ရှားနေချိန်မှာဘွဲ့လက်မမရှိတဲ့အတွက်အလုပ်ကင်ရဖို့ပိုခက်ခဲနေတယ်လို့အဝေးစဉ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကပြောကြပါတယ်။ဒီအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမသစင်အောင်ကပြောပြပေးမှာပါခင်ဗျာ။
ကိုဗစ်ကယောဂါကြောင့်2020ပြည့်နှစ်ထဲကအဝေးတင်တက္ကသိုလ်တွေကိုစပြီးတော့ပိတ်ထားခဲ့တာဖြစ်ပြီးတော့ဆက်ရနာသိမ်းပြီးတဲ့နောက်2021ခုနှစ်ထဲမှာလည်းပြန်မဖွင့်နိုင်ခဲ့ပါဘူး။အခုတော့အဝေးတင်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုဘာသာရပ်သင်တန်းတွေအတွက်လက်တွေ့နဲ့သင်ကြားပို့ချသင်တန်းတွေကိုဇန်နဝါရီ22ရက်စနေနေ့မှာစပြီးတော့ဖွင့်လှစ်ခဲ့ပါတယ်။နှစ်နှစ်လောက်ပညာသင်ကြားရေးပြတ်နေတဲ့အဝေးတင်တက္ကသိုလ်ကျောင်းသူကျောင်းသားတချို့ကကျောင်းမြင်မြင်ပြီးပွဲရဖို့အတွက်ကျောင်းပြန်တက်ဖို့ပြင်ဆင်နေပါတယ်။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်ကဝိဇ္ဇာဘာသာရပ်အထူးပြုအဝေးတင်နောက်ဆုံးနှစ်ကျောင်းသူတို့ဖြစ်တဲ့မတ်မျိုးတီဝီကျော်ကတော့သူပါကြောင့်ကျောင်းပြန်တက်ခြင်းတည်းလဲဆိုတာကိုအခုလိုရှင်းပြပါတယ်
။ညီမတို့ကကိုယ့်ကိုမတက်ခြင်းပေမဲ့လေအမိမိဘတွေကကြားလို့ရှိရင်အတင်းတက်ခိုင်းနေကြတော့လေညီမတို့နည်းတက်မှာပါဟုတ်။ညီမတို့ဆိုလို့ရှိရင်ဒီငယ်ငယ်ကလေးကဆိုလို့ရှိရင်ဒီအသက်21မှာဝေးရရမယ်ပေါ့လေအဲ့လိုမျိုးဒီပလန်ရှိခဲ့တယ်ပေါ့လေအခုကဒီနှစ်နှစ်လောက်ကျောင်းတွေပိတ်ထားခဲ့ရတော့ညီမတို့ကအသက်တွေကြီးပြီးတော့ဘာမှမသိမရေရမသိချာအဲ့လိုမျိုးတော့ဖြစ်သွားပါလေဟုတ
်အဝေးတင်ကျောင်းသားအများစုကအလုပ်လုပ်ပြီးတော့ကျောင်းတက်တဲ့သူတွေဖြစ်ပါတယ်အဝေးတင်တက်ကတူမှာဝိဇ္ဇာဘာသာရဲ့တက်နေတဲ့ကျောင်းသူတူကလက်ရှိကာလမှာဘွဲမရသေးသူအတွက်အလုပ်ကံရဖို့ခက်ခဲနေတဲ့အခြေအနေကိုတော့အခုလိုပြောပါတယ
်ဒီအလုပ်ခေါ်လို့ရှိရင်ဒီဘွဲရမှဆိုရင်အဲ့ရရှိနေတဲ့ပေါ့နော်အဲ့ကြတော့ဒီလျှောက်တဲ့ခါမှာအဲ့လိုကုမ္ပဏီတွေကြတော့ဖယ်ပြီးတော့ရှားပါလေပေါ့နော်အဲ့ကြတော့အခွင့်အမ်းတော်တော်လေးနည်းသွားတယ်နည်းသွားတယ်လို့ပြောလို့ရမယ်ဒီစီရင်ကျန်းသားတွေအတွက်ပေါ့နော်
အဝေးတင်တက္ကသိုလ်တွေနှစ်နှစ်လောက်ပိတ်ထားခဲ့လို့ဘွဲ့ရချိန်နောက်ကျနေတာမို့ကိုလိုချင်တဲ့အလုပ်ကံအတီတကြရဖို့ခက်ခဲတယ်လို့လည်းအဝေးတင်နောက်ဆုံးနှစ်ကျောင်းသားတူကပြောပါတယ
်ဒီပိတ်ခံတိမ်တက်နေတဲ့သူတွေကအဝေးတင်ကျောင်းတက်ရတာများကြတယ်ဆိုတော့အဲ့ဒီကာလမှာပါဒီကိုဗစ်ဖြစ်တဲ့ဆိုတော့ဒီအလုပ်ကံတွေခြားပါတယ်ဆိုတော့သူတို့တွေကဒီကျောင်းနေတဲ့မပြီးခဲ့ဘူးပေါ့နော်ဒီတပိုင်းတစားနဲ့ဒီကျောင်းတွေကိုရက်ခက်ခဲရတဲ့အချိန်တွေရှိတယ်ပေါ့ဥမာအများစုဆိုရင်နောက်ဆုံးနှစ်တွေဆိုရင်ပေါ်ပြီးတော့အခက်ရှိတာပေါ့
အခုလိုဘွဲလဲမှမရှိလို့ကိုလုတ်ချင်တဲ့အလုပ်အကိုင်းမရဖြစ်နေပေမဲ့လက်ရှိမြန်မာနိုင်ငံအခြေအနေကြောင့်သူ့အနေနဲ့တော့ကျောင်းပြန်တက်မှာမဟုတ်သေးဘူးလို့ပြောပါတယ
်ဒီစက်ကောင်စီကဖွင့်မယ်ကျောင်းဆိုရင်တော့ကျွန်တော်တို့လောလောဆယ်တော့စက်ကူထားတာကတော့မတက်တော့ဘူးလို့စက်ကူထားတယ်ပေါ့
ဝိဇ္ဇာသိပ္ပံနေတင်တန်းတက္ကသိုလ်တွေနဲ့တခြားသက်မွေးဝန်ကြောင်းဆိုင်ရာတက္ကသိုလ်တွေကနောက်ဆုံးနှစ်အတန်းတွေကိုလည်းဇန်နဝါရီလ6ရက်နေ့ကလေးကပြန်ဖွင့်ထားပါတယ်။ကျောင်းတွေမှာတက်ရောက်တဲ့သူတွေအများပြားရှိတယ်လို့တတင်းတွေမှာစစ်ကောင်စီကတတင်းထုတ်ပြန်ဖော်ပြတာရှိပေမဲ့တကယ်တမ်းကျောင်းကစာသင်ခန်းတွေထဲမှာကျောင်းသားတွေမရှိသလောက်အခြေအနေမျိုးသာဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားသက်မကဥက္ကဋ္ဌကိုအောင်ကောင်းဆက်က VV ကိုအခုလိုပြောပါတယ်
။ဒီဥပဒေပညာဌာနမှာ22ရောက်ကျောင်းတက်တယ်လို့သိထားရတယ်ပေါ့နော်ဆိုတော့ဒီအဲ့ဒီ22ရောက်တက်တယ်ဆိုတော့ကျွန်တော်တို့ဒီရာဂိုင်းတော်အဖြစ်အတွက်မယ်ဆိုလို့ရှိရင်ဒီသရုပ်ထားနှစ်လူဦးရေနဲ့တွက်မယ်ဆိုရင်တော့သူကဟို300ခန်းတော့ပဲရှိပါတယ်ဆိုတော့ဟိုတစ်ကျောင်းလုံးအနေထားနဲ့ကျွန်တော်ပြန်ပြီးတော့အတွက်မယ်ဆိုလို့ရှိရင်100ခန်းတော့မကြည့်ရဲအနေထားဖြစ်နေပါတယ်ဟုတ်
ဆရာနာတင်ထားတဲ့အချိန်ပညာမသင်မဲတပိတ်မှောက်နေကြတဲ့ကျောင်းသားတွေရှိသလိုပွဲလက်မှတ်ရဖို့ကြောင်းတက်နေကြသူတွေလည်းရှိပါတယ်။အလုခေါ်စားတွေမှာပွဲရမှာဖြစ်မယ်ဆိုတဲ့သတ်မှတ်ချက်တွေကြောင့်ပွဲရဖို့ခက်ခဲနေတဲ့အချိန်မှာလူငယ်တွေအတွက်အလုကံအခွင့်အလမ်းတွေကလည်းပိုပြီးတော့ခက်ခဲနေတယ်လို့ကျောင်းသူကျောင်းသားတွေကပြောဆိုကြပါတယ်ရှင်။